စီဝိုင်းဆိုင်ရာမူဝါဒနဲ့စီမံကိန်းတွေလှုပ်ဆောင်တာမှာရှင်းလင်းပြတ်သားမှုမရှိတာတွေကြောင့်ပြည်တွင်းပြည်ပကရင်းနှီးမြှုပ်နှံမှုတွေတုံ့ဆန်းလာရပြီးမြန်မာနိုင်ငံအတွင်းစီးပွားရေးလှုပ်ဖို့ယုံကြည်စိတ်ချမှုရော့ကျလာတာမျိုးရင်းနှီးမြှုပ်နှံမှုလက်တွန့်လာကြတာလို့ဂျာမနီနိုင်ငံကထုတ်ပြန်တဲ့စီးပွားရေးစစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။အနေဒီအစိုးရတက်လာပြီးစီးပွားရေးပြည်ပင်ပြောင်းလဲမှုတွေလှုပ်ဖို့ကြိုးစားပေမဲ့စစ်တမ်းတွေအရကတော့ရင်းနှီးမြှုပ်နှံသူတွေဟာပြီးခဲ့တဲ့နှစ်2016ခုနှစ်တည်းစီးပွားရေးလှုပ်ဖို့ပိုနောက်နေတွန်းဆုတ်လာမှုတွေရှိနေပါတယ်။ရခိုင်ဒေသမှာဖြစ်ခဲ့တဲ့ပြည်ပခါတွေရဲ့အကျိုးဆက်ကလည်းစီးပွားရေးလာရောက်ရင်းနှီးမြှုပ်နှံဖို့တွန်းဆုတ်လာနိုင်တဲ့အချက်တခုလို့စစ်တမ်းကဖော်ပြထားပါတယ်။ဒီအကြောင်းရန်ကုန်အခြေစိုက်ဗီဒီယိုသတင်းတော့မမေခါကသတင်းပေးပို့ထားပါတယ်
။ဂျာမနီအခြေစိုက်ကမ္ဘာလုံးဆိုင်ရာတိုင်းပြည်ငယ်အနေနဲ့လှုပ်ဆောင်နေတဲ့ဝူလန်ဘာတာဖွဲ့ကထုတ်ပြန်လိုက်တဲ့စီးပွားရေးစစ်တမ်းမှာအခုလို့ဖော်ပြထားတာဖြစ်ပါတယ်။စစ်တမ်းမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုယုံကြည်ချက်မရှိရတဲ့အဓိကအချက်တွေကတော့ရစမီမရတာစီးပွားရေးမူဝါဒအပြင်စီးပွားရေးနဲ့လွဲတဲ့နိုင်ငံရေးမူဝါဒတွေထမှတ်တာမှလည်းပွင့်လင်းမြင့်သာမှုနဲ့တိကျခိုင်မာမှုမရှိတာတရားဥပဒေစိုးမိုးမှုမရှိတာလုပ်ငန်းလိုက်စင်းနဲ့စီးပွားရေးပိုင်းလှုပ်ဆောင်ရတဲ့အချက်လက်တွေရှင်းလင်းလွယ်ကူမှုမရှိတာစတဲ့အချက်တွေကရင်းနှီးမြှုပ်နှံမှုတုတ်ဆိုင်စေတယ်လို့ဖော်ပြထားပါတယ်ဒီစစ်တမ်းထွက်လာဖို့အတွက်နိုင်ငံတကာကုမ္ပဏီ40ရာခိုင်နှုန်းနဲ့ပြည်ပင်းကုမ္ပဏီ60ရာခိုင်နှုန်းစီကနေစစ်တမ်းကောက်ယူခဲ့တာဖြစ်တယ်လို့ Rolling Baja အဖွဲ့ကအရှိတောင်အာရှအုပ်ချုပ်သူ Thomas Kloss ကဆိုထားပါတယ
်။ So for lower business confidence. So just to be clear again,
this is running a massive oil for Yuji Nong ဟာ2016တုန်းက90ရာခိုင်နှုန်းတည်ရှိပေမဲ့2019ခုနှစ်မှာတော့50ရာခိုင်နှုန်းနီးပါးပဲရှိပါတော့တယ်။စီဝါရေးပေါ်ယုံကြည်မှုကျလာတဲ့အချက်တွေကဖော်ပြထားသလိုပါပဲဒီအထက်ကအဓိကကတော့အသေးစားလေ့ကျင့်ပေးထားတဲ့ဝန်ထမ်းတွေနေပါတာကြောင့်လည်းပါပါတယ်ဒီအတွက်ပြည်ရင်းပြည်ပရင်းနှီးသူတွေဘက်ကသဘောပေါက်ပြီးတော့တင်နန်းတွေပေးလာနေကြပါတယ
်အနေဒီအစိုးရတက်လာပြီးစီဝါရေးပြည်ရင်တောင်းလဲမှုတွေလုပ်ဖို့ကြိုးစားခဲ့ပေမဲ့ထင်တယ်လို့အကျိုးရလက်ကောင်းတွေမရရှိသေးပါဘူးအခြားစီဝါရေးစစ်တမ်းတွေမှာလည်းအနေဒီအစိုးရလက်ထက်မှာစီဝါရေးစတင်လာတယ်လို့ဖော်ပြနေကြတာလည်းရှိနေပါတယ်ဒီစစ်တမ်းလေးကဖော်ပြချက်အရနိုင်ငံတကာကဆွဆွဲနေတဲ့ရခိုင်ပြည်ပခါမှာလူခွေကြီးချိုးပေါက်တယ်ဆိုတဲ့ကြည့်ကြောင်လေနိုင်ငံတကာကရင်းနှီးသူတွေကလာရောက်ရင်းနှီးဖို့တွန်းဆုတ်လာနိုင်တယ်လို့ဖော်ပြထားပါတယ်စစ်တမ်းရဒီလိုယုံကြည်မှုတွေကျနေပေမဲ့လည်းရင်းနှီးသဘာဝဆိုင်ရာအခြေအနေကောင်းနေကြောင်းပြည်တွင်းပြည်ပရင်းနှီးသူတွေဘက်ကရင်းနှီးမြုပ်နှံဖို့စိတ်အားထက်သန်နေတာလည်းရှိနေပြီးစီဝါရေးပြုရင်ပြောင်းလဲမှုကိုစောင့်ဆိုင်းနေတာလည်းရှိနေတယ်လို့စစ်တမ်းမှာဖော်ပြထားပါတယ်။ Mr. Thomas ကအခုလိုပြောခဲ့ပါတယ်
။ What the lower state of Myanmar still is to long term.
ကာလာတို့စိန်ခေါ်မှုတွေရင်ဆိုင်နေရတာဖြစ်ပေမဲ့ကုမ္ပဏီတွေကတော့မြန်မာနိုင်ငံမှာကာလာလက်နဲ့ကာလာရှိစီဝါရေးအလားအလာကောင်းတွေထွက်လာမယ်လို့ဆက်လက်ယုံကြည်နေတာတွေရှိနေသေးပါ။လာရောက်ရင်းနှီးတဲ့နေရာတစ်ခုဖြစ်တယ်ဆိုတဲ့တင်ပြချက်တွေဈေးကွက်အလားအလာကလည်းရင်းနှီးမြှုပ်နှံမှုစိတ်ဝင်စားစေရှိနေပါတယ်။
နီဗာလီယာစစ်ကုမ္ပဏီပိုင်ရှင်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာအောင်သိန်းကတော့လက်ကဲစီးပွားရေးလှုပ်ဆောင်တာမှာရင်ဆိုင်နေရတဲ့အခက်အခဲနဲ့ပတ်သက်လို့ VOA ကမေးမြန်းမှုကိုအခုလိုဖြေကြားသွားခဲ့ပါတယ်
။စီးပွားရေးလုပ်ငန်းရှင်အနေနဲ့ကတော့ကျွန်တော်စွမ်းကျင်တဲ့လုပ်သားတွေနော်ဟိုတကယ်ကိုအရေးချင်းပြောရတဲ့မန်နေဂျာကောင်းကြီးဟာ Human Resource ဘိုင်းမှာတော့ဒါကျွန်တော်တို့ဟိုဒီကအခက်အခဲကြုံနေတာကခုနပြောသလို short term long term plan နဲ့ human resource development ကိုကျွန်တော်ကတိကျလုပ်သွားမယ်ဆိုရင်တော့နောက်မှဒီကိစ္စမျိုးရှိနေပါဘူး
policy ဘိုင်းနဲ့ပတ်သက်လို့ကတော့ဟိုအဓိကကတော့ကျွန်တော်တို့ကဒီ SMB ပေါ့နော်ဂျာဂန်လုံးအများစုရှိနေတယ်ကျွန်တော် SMB တွေဒီလောက်တာခိုင်းတာရှိမှာဟိုအဖွံ့ဖြိုးထုတ်တဲ့မှာနိုင်ငံစီးပွားရေးရောအလုပ်ကိုင်ဆန်းပေးမှာဖြစ်တဲ့ကြောင့်ဆိုတော့ရှိပြီးသားကောင်းမွန်နေတဲ့ SMB မူဝါဒတွေကိုကျွန်တော်တို့အကောင့်အထည်နည်းနည်းလေးပေါ်ပြီးဖို့ကျွန်တော်တို့ကတောင်းဆိုမှာဖြစ်ပါတယ
် Rolling Baja အဖွဲ့အနေနဲ့ဒီစစ်တမ်းထွက်လာဖို့ဗြိတိန်အမေရိကန်ပြင်သစ်စင်ကာပူစတဲ့နိုင်ငံတွေအပြင် EU စွစ်ဇာလန်စတဲ့နိုင်ငံတွေကရင်းနှီးမြှုပ်နှံမှုစိတ်ဝင်စားတဲ့ကုမ္ပဏီတွေစီကနေမေးမြန်းစီစစ်ခဲ့တာအပြင်ဒီရင်းကကုမ္ပဏီတွေကိုပါမင်းမြန်းကဒီစစ်တမ်းကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့စစ်တမ်းမှာဖော်ပြထားပါတယ်ရှင်